Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2016ခုနှစ်စက်တင်ဘာလ18ရက်တနင်္ဂနွေနေ့ညနေခင်း VOA American အသံရဲ့မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိကလိုင်းဒိုမီတာ16.25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်။ဒီညနေခင်းအစီအစဉ်မှုကကျမစုမမရှင
်မင်္ဂလာညနေခင်းပါရှင်ကျမတင်ကီထိုက်ပါအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာမနစ်ညပိုင်းကပောက်ကွဲမှုတစ်ခုဖြစ်ပါတယ်ဆီးရီးယားနိုင်ငံတွင်အမေရိကန်တို့မှာရင်ဘုံကျဲမှုလို့ယူဆရမှုကိုသုံးသပ်ဖို့ရုရှားကကုလအရေးပေါ်အစည်းအဝေးခေါ်ယူခဲ့မှုအပေါ်အမေရိကန်ကပြင်းပြင်းထန်ထန်ပြစ်တင်ဝေဖန်လိုက်ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်စုကြည်ကတော့မနစ်ညပိုင်းမှာတော့ဟာဘတ်တက်ကတူကပေးအပ်တဲ့လူသားချင်းစာနာမှုဆန်ရစုကိုလက်ခံရယူခဲ့ပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်ကိုကိုကျော်ကျော်သိန်းနဲ့အတူချိန်ညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနာဆင်ရမာကတော့အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကိုကုလသမဂ္ဂညီလာခံကိုတက်ရောက်ဖို့ရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်စုကြည်ဟာမြန်မာတန်ယုံမှာမြန်မာမိသားစုတွေနဲ့တွေ့ဆုံခဲ့ပါတယ်မြန်မာနိုင်ငံပြန်လို့သူတွေဗီဇာရဖို့ကြုံနေရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီး
ဆိုတော့အဖွဲ့ဝင်နေတဲ့နိုင်ငံရေးလုပ်လို့အဖွဲ့ဝင်ဖြစ်နေဆိုတော့ပုံမဖြစ်နေတော့အဲတခြားလူတွေကြတော့နိုင်ငံရေးမလုပ်ရဘူးဆိုတော့ဒါတိတ်တော့ခြေတော့
ဒေါက်ဆန်းစုကြည်ပြောကြားခဲ့တဲ့အထက်ကကောက်နှုတ်တင်ပြချက်တွေကိုနောက်ပိုင်းမှာနားဆင်ရပါမယ်။နောက်ဒီကနေ့ကြားရောက်တဲ့ရွှေဝါရောင်တော်လည်ရေးကိုနှစ်ပြည့်အကြောင်းနဲ့ရှမ်းပြည်တိုင်းရင်းသားတွေကိုလူမျိုးစုတစုအဖြစ်သတ်မှတ်ပေးဖို့သတိတိုင်းမှာဒီကနေ့ဆန္ဒပြကြတဲ့အကြောင်းစတဲ့သတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်သိန်ကီထိုက်နဲ့ကိုကျော်ကျော်သိန်းတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာမနေ့စနေနေ့ညကပောက်ကွဲမှုဟာရွေချက်ရှိရှိလှုပ်ဆောင်မှုဖြစ်ပြီးလူ29ဦးဒဏ်ရာရတယ်လို့နယူးယောက်အာဏာပိုင်တွေကပြောပါတယ်။နယူးယောက်မြို့မန်ဟန်တန်ကချယ်ဆီရဲ့မှာပောက်ကွဲမှုဖြစ်ခဲ့တာပါ။ပောက်ကွဲမှုမှာအကြမ်းဖက်သမားတွေပါဝင်ပတ်သက်မှုရှိတာမတွေ့ရဘူးလို့လည်းနယူးယောက်မြို့တော်ဝန်ဘီလ်ဒီဘလက်စီယိုကသတင်းထောက်တွေကိုပြောပါတယ်။ရဲတွေနဲ့တခြားလုံခြုံရေးအရာရှိတွေသိရှိထားသလောက်နယူးယောက်မြို့ကိုအကြမ်းဖက်တိုက်ခိုက်မယ်ဆိုတဲ့ချင်းချောက်မှုတွေမရှိဘူးလို့လည်းနယူးယောက်မြို့တော်ဝန်ကပြောဆိုသွားပါတယ်။နယူးယောက်မြို့တော်မှာဒီသတင်းပတ်ထင်မှာပဲချင်ပါမယ်ကုလသမဂ္ဂအထူးညီလာခံတက်ရောက်ဖို့အတွက်ကမ္ဘာတစ်လောကနိုင်ငံခေါင်းဆောင်တွေရောက်ရှိနေကြတာလည်းဖြစ်ပါတယ်။နယူးယောက်မြို့မန်ဟန်တန်အရက်ကပောက်ကွဲတဲ့နေရာနဲ့အတော်လှန်တဲ့အရက်မှာလည်းမပောက်ကွဲသေးတဲ့ဖောက်ခွဲပစ္စည်းတစ်ခုကိုအနာပိုင်နေစစ်ဆေးနေပါတယ်။ဘုံရှင်လင်းရေးတာဝန်ရှိသူတွေရှင်းလင်းဖယ်ရှားလိုက်ပြီးဖြစ်တဲ့အဲ့ဒီပောက်ကွဲပစ္စည်းကတော့ပလတ်စတစ်အိတ်ထဲမှာဝါယာကြိုးတွေထည့်ထားပြီးလက်ကင်မိုဘိုင်းဖုန်းနဲ့ချိတ်ဆက်ထားတဲ့ပေါင်အိုတစ်လုံးဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုပင်လယ်ကမ်းခြေမြို့တစ်မြို့ဖြစ်တဲ့နယူးဂျာစီမှာလည်းမနေ့စနေနေ့ကပောက်ကွဲမှုတစ်ခုဖြစ်ပါတယ်။အမိုက်ပုံးထဲမှာပိုက်ဘုံးတစ်လုံးပောက်ကွဲတာကြောင့်မနေ့စနေနေ့ကကျင်းပဖို့ပြင်ဆင်ထားတဲ့အပြေးသမားထောင်နဲ့ချီပါဝင်မဲ့အပြေးပြိုင်ပွဲတစ်ခုကိုဖျက်သိမ်းလိုက်ရပါတယ်။ပောက်ကွဲမှုအတွင်ထိခိုက်ဒဏ်ရာရတဲ့သတင်းတွေတော့မရှိပါဘူး။ပောက်ကွဲမှုနဲ့ပတ်သက်ပြီးပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကစုံစမ်းစစ်ဆေးနေပေမဲ့ဒီပောက်ကွဲမှုဟာအကြမ်းဖက်ဝါဒဆွဲလုပ်ရက်တစ်ခုဟုတ်မဟုတ်ဆိုတာကိုတော့တာဝန်ရှိသူတွေကထုတ်ဖော်ပြောဆိုထားတာမရှိသေးပါဘူးရှင်။
အမေရိကန်ပြည်ထောင်စုမင်နီဆိုတာပြည်နယ်ကကုန်တိုက်တစ်ခုထဲမှာစနေနေ့ကဓားနဲ့ထိုးတိုက်ခိုက်မှုတစ်ခုကြောင့်လူ၈ယောက်ဒဏ်ရာရသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဓားနဲ့တိုက်ခိုက်သူလို့တန်ရာရှိသူကိုတာဝန်ချိန်မဟုတ်တဲ့ရဲတပ်ဖွဲ့ဝင်တူကတနတ်နဲ့ပြစ်ဒဏ်လိုက်တယ်လို့ St. Cloud မြို့ရဲတပ်ဖွဲ့အကြီးအကဲ William Blair Anderson ကပြောပါတယ်။ Crossroads Center ကုန်တိုက်ထဲမှာတိုက်ခိုက်သူဟာဖြစ်စဉ်အတွင်းအလာအရှင်မြတ်ကိုယဉ်ညွန်းပြောဆိုတာမျိုးတွေရှိခဲ့တယ်လို့ဆိုသလိုလူတစ်ယောက်ကိုလည်းမူဆလင်လားဆိုပြီးမေးခဲ့သေးတယ်လို့ရဲတပ်ဖွဲ့အကြီးအကဲ Anderson ကပြောပါတယ်။ဒါပေမဲ့လည်းအဲ့ဒီဖြစ်ရက်ကိုအကြမ်းဖက်လို့ရလို့တော့သူကမပြောဘဲရည်ရွယ်ချက်ကိုရှင်းရှင်းလင်းလင်းမသိရသေးဘူးလို့ပဲပြောပါတယ်။အသေးချာစုံစမ်းစစ်ဆေးပြီးအသေးစိတ်သိရအောင်လုပ်သွားပါမယ်လို့ဆိုပါတယ်။ဒဏ်ရာရသူတွေကတယောက်ပဲဆေးဥမှကြံနေသေးပြီးတော့အားလုံးဆင်းသွားပြီလို့အန်ဒါဆန်ကပြောပါတယ်။တိုက်ခိုက်မှုဖြစ်ပြီးတဲ့နောက်ဘယ်သူ့ကိုမှအဝင်အထွက်လုပ်ခွင့်မပေးဘဲဂုံတိုက်ကိုရဲတပ်ဖွဲ့ကပိတ်ထားခဲ့ပါတယ်။အခင်းဖြစ်တဲ့စိန့်ကလောက်မြို့ဟာပြည်နယ်အတွင်းအဓိကမြို့ကြီးတစ်မြို့ဖြစ်တဲ့မင်းနီဆိုတာကနေ112ကီလိုမီတာလောက်ဝေးပါတယ်။
ဆီးရီးယားအစိုးရစစ်သားတွေတည်ဆုံခဲ့ရပုံရတဲ့အမေရိကန်တို့ရဲ့မှားယွင်းဘုံကျဲတိုက်ခိုက်မှုလို့ယူဆရမှုကိုတုံ့တက်ဖို့အတွက်မနစ်စနေနေ့နှောင်းပိုင်းမှာရုရှားကကုလလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးခေါ်ယူခဲ့တဲ့အပေါ်ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးကပြင်းပြင်းထန်ထန်ပြစ်တင်ပြောဆိုလိုက်ပါတယ်။ရုရှားတို့ရဲ့အခုလုပ်ရဟာမျိုးဆက်တစ်ခုအတွင်းစနစ်အကျဆုံးအဖြစ်ဆုံးရက်ဆက်ရုံမှနေတဲ့လောက်ရက်တွေကနေအာယုံပြောင်းသွားစေဖို့ဆောင်ရွက်တာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးဆမန်သာဖာဝါကပြောဆိုတာပါဘုံကျဲတိုက်ခိုက်မှုနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုဘက်ကစုံစမ်းစစ်ဆေးနေတယ်လို့လည်းသံမတ်ကြီးဆမန်သာဖာဝါကပြောပါတယ် ဆေးရုံနေကြောင်းတွေကိုလေးချမ်းတိုက်ခိုက်မှုတွေအပါအဝင်ဆီးရီးယားအစိုးရကလူမဆန်တဲ့လုပ်ရက်တွေကျင်းပမြားစွာလှုပ်ဆောင်နေတာတွေကိုလည်းတမ်မတ်ကြီးဖာဝါကဝေဖန်ပြောဆိုပါတယ်ဒီလိုကိစ္စရက်တွေမှာတော့ကုလလုံခြုံရေးကောင်စီဘက်ကအရေးယူပေးဖို့ရုရှားအစိုးရဘက်ကဘယ်တော့မှမတိုက်တွန်းခဲ့ဘူးဆိုပြီးတမ်မတ်ကြီးကဝေဖန်သွားတာဖြစ်ပါတယ်ရှင်
အမေရိကန်ပြည်ထောင်စုမှာလူသားမှုကျူးလွန်တဲ့တရားမဝင်ရွှေ့ပြောင်းဝင်ရောက်သူတွေကိုဖယ်ရှားပစ်မယ်လို့ရီပက်ဘလီကန်သမ္မတအလောင်းဒေါ်နယ်ထရမ့်ကတက်ဆက်ပြည်နယ်ဟျူစတန်မြို့မှာစနေနေ့ကလုပ်တဲ့မဲဆွယ်စည်းရုံးပွဲအတွင်းပြောသွားပါတယ်ဒီကိစ္စအဆုံးသတ်ရမှာဖြစ်ပြီးသူသာသမ္မတဖြစ်လာရင်အဆုံးသတ်သွားရမယ်ဆိုတာကတိပေးပါတယ်လို့မစ္စတာထရမ့်ကပြောပါတယ်အဲ့ဒီပွဲကိုအွန် င်မျိုးကအဲ့ဒီဆွေပြောင်းနေထိုင်သူဟာ၃နှစ်ကာလအတွင်း၅ချိန်ပြန်ပို့ခံခဲ့ရပြီးတဲ့နောက်လေမန်းဆိုင်ရာမတော်မတရားပြုကျင့်မှု၁၂ခုကိုကျူးလွန်တယ်ဆိုတဲ့တန်တရားနဲ့မကြာသေးခင်ကပဲအဖမ်းခံထားရတယ်လို့မစ္စတာထရမ့်ကပြောပါတယ်။စနေနေ့ညကပဲဝါရှင်တန်ဒီစီမြို့တော်မှာလုပ်တဲ့ကွန်ဂရက်လွှတ်တော်လူမဲမဲ့များအဖွဲ့ CBC ရဲ့ညစာစာပွဲတွင်သမ္မတဘရက်အိုဘားမားကမစ္စစ်ကလင်တန်အတွက်မဲဆွယ်မင်ကွန်းတစ်ခုအားကောင်းမောင်းတမ်းပြောသွားပါတယ်။မစ္စစ်ဟီလာရီကလင်တန်ရဲ့တိုင်ပင်ဟောင်းဘာနီဆန်ဒါစ်နဲ့အထက်လွှတ်တော်အမတ်အဲလီဇဘက်ဝါရန်တို့ကလည်းအိုဟိုပြည်နယ်မှာမစ္စစ်ကလင်တန်အတွက်မဲဆွယ်စီယုံပွဲတွေတလဲစီလုပ်ခဲ့ကြပါတယ
်။ယူအေမေရိကန်အတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညနေပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ဟာမနေ့စနေနေ့ညနေပိုင်းမှာတော့ဟာဘတ်တက်ကတူဟာဘတ်ဖောက်ဒေးရှင်းကချီးမြှင့်တဲ့2016ခုနှစ်လူသားချင်းစာနာမှုဆိုင်ရာဆုကိုလက်ခံရယူခဲ့ပါတယ်။ဒီဆုလက်ခံရယူခဲ့တဲ့ထောင်ဆန်းစုကြည်ကလူသားတွေအတွက်လောကကြီးမှာတာဒူညီမျှမှုရှိရေးဟာသိက္ကိုအရေးကြီးပါတယ်လို့အခုလိုပြောဆိုခဲ့ပါတယ
်About proving that you're better than others. What is it about?
ပစ္စည်းဥစ္စာပိုင်ဆိုင်တာနဲ့ပတ်သက်လို့ပြောရရင်ဘာကြောင့်ပိုင်ဆိုင်ခြင်းကြတာပါလဲ။လုံခြုံရေးအတွက်ကြောင့်လား၊သူများထက်တားခြင်းလို့လား၊ကျမတို့သိမသိပါဘူး။အဲ့ဒီအဖြေကိုသိကြပါတယ်။ချမ်းသာတဲ့သူတွေကဘာကြောင့်များပိုပြီးချမ်းသာခြင်းကြတာပါလဲ။သိအရေးကြီးတဲ့အဖြေရှာရပါတော့မယ်။မတူကွဲပြားတဲ့တိုင်းရင်းသားတွေကြားမှာဆက်ဆံရေးပိုကောင်းလာအောင်ကျမတို့တစ်ခုခုတော့ရှာကြရပါမယ်။ဒီကိစ္စဟာလူသားတွေအချင်းချင်းကြားမှာဖြစ်တာမို့လူသားတွေနဲ့ပတ်သက်ပြီးကျမယုံကြည်ချက်ကတော့တယောက်နဲ့တယောက်ကြားမှာအပြုသဘောဆောင်တဲ့နီးလန့်တဲ့မချင်းကမချင်းရှေ့တိုးနိုင်မယ်လို့မထင်ပါဘူးလူသားတွေရဲ့အဖွဲ့အစည်းဟာနောက်ကိုမဆုတ်ပါဘူးရှေ့ကိုပဲတိုးတက်မယ်ဆိုတာကျမယုံကြည်ပါတယ်ဒါကြောင့်ဘလို့တိုးတက်အောင်လုပ်မယ်ဆိုတဲ့အဖြေကိုရှာကြရမှာပါဒီကြောင်တော်ကြီးမှာကဘာအရရက်ကဘာသာယဉ်ကျေးမှုမျိုးစုံတဲ့လူတွေစုဝေးနေတာမို့ဒီအဖြေကိုဒီနေရာမှာရှာလို့ရနိုင်တာပါဒါကြောင့်ဘလို့ရှာရမယ်ဆိုတဲ့အဖြေကိုပြောကြပါလို့ဒေါအောင်ဆန်းစုကြည်ကပြောဆိုသွားတာဖြစ်ပါတယ်။ဘော့စတွန်မြို့မှာရှိတဲ့ကမ္ဘာထိပ်တန်ဟာဘတ်တက်ကတိုဖောင်ဒေးရှင်းကဒေါအောင်ဆန်းစုကြည်ကိုလူသားချင်းစာနာထောက်ထားမှုဆိုင်ရာဆုချီးမြှင့်ခဲ့တာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ဟာစနေနေ့မနက်ပိုင်းကနယူးယောက်မြို့မြန်မာတန်ရုံမှာမြန်မာအတိုင်းဝိုင်းနဲ့လည်းတွေ့ဆုံခဲ့ပါတယ်ရှင်
။ရုရှားနိုင်ငံမှာဒီကနေ့လှုပ်တဲ့လူတော်ရုပ်ောက်ပွဲတွေမှာအနာယ United Russia Party ကအကြီးအကျယ်နိုင်ရမယ်လို့ခန့်မှန်းထားပါတယ်။ဒီမဲပေးပွဲတွေကိုမတူကွဲပြားတဲ့ဒေသဆန်တော်ချင်း၁၁ခုရှိတဲ့နေရာဒေသတွေမှာလုပ်ပြီးခံမှန်းကြီးမဲဆန္ဒရှင်ပေါင်းတန်း130လောက်မဲပေးကြတာပါ။သမ္မတဗလာဒီမီယာပူတင်ရဲ့အာဏာရပါတီကဂျူမာလွတ်တော်မှာနေရာအများစုဆက်ရထားမယ်ဆိုတာမကြာခင်ကကြောက်ယူတဲ့လူလူစစ်တမ်းတွေကပြပါတယ်။အခုလွတ်တော်ရွေးကောက်ပွဲဟာ2018ခုနှစ်မှာကျင်းပမယ်သမ္မတရွေးကောက်ပွဲမှာမစ္စတာပူတင်ပြန်ပြီးအနိုင်ရနိုင်ချေကိုလူလူစစ်တမ်းကြောက်ယူတဲ့သဘောမျိုးဖြစ်ဖွယ်ရှိတယ်လို့လေ့လာသူတွေကပြောပါတယ်။ဂျူမာလွတ်တော်အတွင်းအမှတ်နေရာ450တဲကနည်းနည်းလောက်ကိုတော့အနည်းဆုံးရနိုင်မယ်လို့အတိုက်ခံနိုင်ငံရေးသမားတွေကမျှော်လင့်နေပါတယ်။ဒါပေမဲ့လည်းအတိုက်အခံတွေအနေနဲ့တနေရာတောင်ရဖို့မလွယ်ဘူးလို့လူလူစစ်တမ်းကြောက်ယူသူတွေကပြောပါတယ်။
ပါကစ္စတန်နဲ့ဆက်အနေနဲ့အိန္ဒိယဘက်ခြမ်းကက်ရှမီးယားဒေသမှာအခြေစိုက်တဲ့အိန္ဒိယစစ်စခန်းတစ်ခုကိုစစ်သွေးကြတွေဝင်ရောက်တိုက်ခိုက်တာကြောင့်အိန္ဒိယစစ်သား18ဦးသေဆုံးပြီးအနည်းဆုံး20ဦးဒဏ်ရာရပါတယ်။အိန္ဒိယဘက်ခြမ်းကက်ရှမီးယားဒေသရဲ့မြို့တော်ဆရီနဂါရဲ့အနောက်ဘက်မှာရှိတဲ့ဦးရီမြို့ကစစ်စခန်းကိုဒီကနေ့တနင်္ဂနွေနေ့အစောပိုင်းမှာလက်နက်အပြည့်အစုံကင်ဆောင်ထားတဲ့တိုက်ခိုက်ရေးသမား4ဦးကတနက်တွေဘုံနေနဲ့တိုက်ခိုက်တာဖြစ်တယ်လို့အနာပိုင်တွေကပြောပါတယ်။စစ်သွေးကြ4ဦးသေဆုံးတယ်လို့စစ်တပ်ကထုတ်ပြန်ချက်မှာဖော်ပြပါတယ်။ဒေသတွင်းမှာပေါအောင်နေသူတွေရှိလို့ရှိ냐ကိုလည်းရှာဖွေနေကြပါတယ်။အပြန်အလှန်ပြစ်ခတ်မှုတွေနိုင်နဲ့ချီကျခဲ့ရပြီးပောက်ကွဲမှုတွေလည်းကြားရတယ်လို့ဒေသခံသတင်းတောက်တွေကပြောပါတယ်။ဒီတိုက်ခိုက်မှုကိုတရဲဘော်ကြောင့်နဲ့လို့ရလို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကသုံးနှုန်းပြောဆိုရှုတ်ချလိုက်တယ်လို့ဒီတိုက်ခိုက်မှုရဲ့နောက်ွယ်ကစီစဉ်သူတွေအနေနဲ့အပြစ်ပေးခံရမယ့်ဘေးကနေပြေးမလွတ်စေရဘူးလို့လည်းဝန်ကြီးချုပ်မိုဒီက Twitter စာမျက်နှာမှာရေးသားထားပါတယ်ရှင်။
တရုတ်နဲ့ရုရှားရဲ့တပ်တွေဟာရှေ့ရကြစီရေးလေ့ကျင့်မှုအတွင်းတရုတ်နိုင်ငံတောင်ပိုင်းကွမ်တောင်းပြည်နယ်ကမ်းလွန်တောင်တရုတ်ပင်လယ်ထဲမှာပူးတွဲစီရေးလေ့ကျင့်ခဲ့တယ်လို့တရုတ်နိုင်ငံပိုင်သတင်းဌာနကဒီကနေ့ပြောပါတယ်။နိုင်ငံရဲ့တပ်တွေဟာလေကြောင်းရံပူးတွဲကာကွယ်ရေးနဲ့ရင်ငုံသင်္ဘောအန်ဒရယ်ကာကွယ်ရေးလေ့ကျင့်မှုတွေကိုလည်းစနေနေ့ကလုပ်ကြပါတယ်။တောင်တရုတ်ပင်လယ်ထဲမှာနေပြည်တော်ဆန်မှုနဲ့ပတ်သက်ပြီးတက်မာမှုတွေတိုးနေချိန်မှာပဲဒီပူးတွဲစီရေးလေ့ကျင့်မှုကိုစက်တင်ဘာလ12ရက်တနင်္လာနေ့ကစလုပ်တာပါ။တောင်တရုတ်ပင်လယ်တွင်နေပြည်အများစုကိုပိုင်တယ်လို့တရုတ်ကပြောထားတဲ့ပေါ်တဟိတ်မျိုးအခြေဆိုင်နိုင်ငံတကာအငင်းပွားမှုဖြစ်ရှင်းရေးဆိုင်ရာတရားရုံးကမခိုင်မာတဲ့အကြောင်းဆုံးဖြတ်ထားပါတယ်ခင်ဗျာ
။စက်တင်ဘာလ18ရက်နေ့တနင်္ဂနွေနေ့ညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုကျော်ကျော်သိန်းတို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့တနင်္ဂနွေနေ့ညနေခင်းအတွက်သတင်းလွှာတွေကိုဇက်တိုက်တင်ဆက်ပေးပါမယ်။ကုလသမဂ္ဂညီလာခံကိုတက်ရောက်ဖို့အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကိုရောက်ရှိနေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဟာမနေ့စနေနေ့တုန်းကမြန်မာအတိုင်းဝိုင်းနဲ့မြန်မာတန်ရုံမှာတွေ့ဆုံခဲ့ပါတယ်။ဒေါ်ဆန်းစုကြည်ပြောကြားသွားတဲ့မြန်မာနိုင်ငံရေးအမျိုးသားယဉ်ကျေးစီရေးအမည်မြဲစီရင်ပြည်ဝင်ခွင့်ဗီဇာရခိုင်ပြည်နယ်ကော်မရှင်စတဲ့အကြောင်းအရာတွေကကောက်နှုတ်ချက်တချို့ကိုစူးစီးတင်ပြပေးထားတာနားဆင်ပါရှင်။2015ရွေးကောက်ပွဲအနိုင်ရပါတီ NLD ဦးဆောင်တဲ့ရသားဆွေရတဲ့လက်ထက်အမျိုးသားရင်ကြားစီရင်တဲ့ပတ်သက်လို့ဘလို့ဖော်ဆောင်ကြိုးပမ်းနေပါသလဲဆိုတဲ့အပေါ်ဒေါ်ဆန်းစုကြည်ကအခုလိုရှင်းပြပါဗျာ။အရင်ကအချုပ်ရ
ေးစနစ်အရာဆိုလို့ရှိရင်မနေ့ကတမရံလို့ဆိုတဲ့စိတ်ကတည်းကဖြစ်နေတယ်။ဆိုတော့ဒီနေ့ညဘက်ကလည်းဒီစိတ်ကအားစားရတယ်ကျွန်တော်ပြောတယ်။ဒီရွေးကောက်ပွဲမဖြစ်ခင်ကပြောတာကျွန်တော်ကရွေးကောက်ပွဲမှာပြသနိုင်ရလို့ရှိနေတယ်ဒီဇိုင်းညာစီယူတည်တဲ့ဆိုတာတစ်ခုခွက်မယ်ဆိုတော့ကျွန်တော်ပြောတဲ့အတိုင်းဆိုတော့ခွက်တယ်။ကျွန်တော်ရဲ့အဝင်ကြီးတွေထဲမှာဆိုလို့ရှိရင်ဒီဒီဇိုင်းဒီမိုကရေစီခွက်ရုပ်မျိုးမဟုတ်တဲ့ဝင်ကြီးတွေအများစုပါ။ကျွန်တော်တို့ကိုပါတီရဲ့အညီမှာဆက်တယ်ထဲ့မယ်ဆိုရင်စိတ်ဓာတ်ဖြစ်ပါ။ဒီလိုမလုပ်ခဲ့လို့လဲကျွန်တော်တို့ပါတီရဲ့အညီကမနစ်မြောက်ဘူးမကျေနပ်တာရှိတယ်။ဒါတော့လူထမပါပါ
တဆက်သေးပါပဲယာရုတာဝန်ကြီးယူထားတဲ့ဝန်ကြီးတွေမိမိတို့ရဲ့သားသမီးတွေဆွေမျိုးသားချင်းတွေကိုကိုရေးအရာရှိဘာကြောင့်မခံရဘူးလို့ညွန်ကြားချက်ထုတ်ရပါတယ်လဲဆိုတာကိုလည်းဒေါံဆန်းစုကြည်ကအခုလိုပြောပါတယ
်။ဆွေတက်လာတယ်ကျွန်တော်ကညွန်ကြားချက်ထုတ်လိုက်တယ်။ကိုရေးအရာကြီးကိုခံလို့ရှိရင်ဝန်သားတွေကခံ။အဲကိုရေးဆွေမျိုးမျိုးညွန်စာချင်းတောင်မှမခံဘူး။ဝန်ကြီးဝန်ကြီးနားဖြစ်တဲ့အောင်ကိုနဲ့အမျိုးတော်မရှိခံ။ဘာဖြစ်လို့လဲဆိုတော့ဒီဟာတွေကမဖြစ်တဲ့မဖြစ်တဲ့ကိစ္စတွေ
ဒါအပြင် NLD ဆိုရတဲ့လက်ထက်မှာရှီရင်ဆွဲအစိုးရဝန်ကြီးဌာနကဝန်ထမ်းတွေကိုအကြောင်းပြချက်မရှိဘဲတာဝန်ကရနာတာမျိုးဖြုတ်တာမျိုးမလုပ်ဘူးဆိုတာကိုလည်းဒေါ်စုကရှင်းပြပါဗျာ။ကျွန်တော်ဝန်ထ
မ်းတွေကိုလည်းပြောပါတယ်စပြီးတော့ကျွန်တော်တို့အစိုးရစတယ်ဖြုတ်ထုတ်တာဒီမှာကျွန်တော်မလုပ်ဘူးအလုပ်ဖို့ကိုစဉ်းစားဘူးဒါပေမဲ့ဒါဝန်ကြီးတော့မကြည့်လို့ရင်းဒါမှမဟုတ်တာဒါမှမဟုတ်ရင်အချင်းချင်းစကားနဲ့ရင်းလို့ရှိလို့ရှိတယ်ဟိုနေ့နေ့စီးနေမလုပ်ဘူး
မြန်မာနိုင်ငံကိုသွားကျင်တဲ့ပြည်ပရောက်မြန်မာမိသားစုတွေအခက်ခဲကြုံနေရတယ်ဆိုတော့ပြည်ဝင်ခွင့်ဗီဇာနဲ့ပတ်သက်လို့လေဒေါအောင်ဆန်းစုကြည်ကအခုလိုရှင်းပါတယ်။ကျွန်တော်
တို့ကဒီဗီဇာဘုရားနဲ့လည်းရနိုင်အောင်လို့28ရက်လို့ပြောလို့ဆိုတဲ့ကိစ္စလေးကိုဘုရားကျွန်တော်တို့ဖြေလျှော့ပြီးတော့ပိုက်ဆံတော့ပို့တောင်းမယ်နော်။ဘယ်လိုလဲဆရာတို့ကလည်းညညနေချင်းတော့ပိုက်ဆံပို့ပေးပေါ့။ဒီကသွားကျင်တဲ့လူတွေကတတ်နိုင်တယ်။အဲ့တော့ကျွန်တော်ပို့တောင်းတဲ့နေမှာပို့တောင်းမယ်တဲ့လေကျမတို့ဖြစ်ရှော့ပြီဖြစ်ရှော့ပြီမင်းဆိုတာကိုဗစ်လည်းကနေဦးကျမတို့လုပ်နေတယ်ဒီလို multiple entry ပါတယ်လို့ပဲနောက်ပြီးတော့ you know ကတ်တက်ချက်တွေလည်းကျမတို့အားလုံးပြန်ပြီးဖြည့်တယ်
Blood leaks အမိမဲစီးရင်ထုတ်ပြန်တယ်ဆိုတာဘလိုလူမျိုးတွေအတွက်ပဲဖြစ်တဲ့ ਨੇ ဆိုတာကိုလည်းသူကအခုလိုပြောပါတယ
် you know ကတ်တက်ချက်တွေလည်းကျမတို့အားလုံးပြန်ပြီးဖြည့်တယ်ဒီ blacklist case ကျမတို့ဒီ regardless ရာတကယ်တော့ interbonus ဆိုင်တဲ့ကိစ္စတွေဖြစ်တယ်လို့ကျွန်တော်ကသတ်မှတ်တယ်။ဒါ that's what we're in ဆိုင်တာပေါ့နော် interbonus ပေါ်မှာပါတယ်လို့ကျွန်တော် best practice ဆက်ပြီးတော့ထားမှာလေ။တကယ်ပဲရာဇဝတ်မှုတွေနဲ့ရာဇဝတ်မှုကြောင့်မှာဉာဏ်ခွန်နိုင်အောင်မပြန်ပြီးတော့အစ်စ်ခံမှာမယ်ဆိုရင်တော့ကျွန်တော်တို့ကလည်းခံမှာ။ဒါနဲ့အဲ့ဒီကိုခုနေလမ်းကြောင်းရတော့တောင်း
မြန်မာပြည်ပြန်လို့တဲ့သူတွေကိုနိုင်ငံရေးမလုပ်ရဘူးလို့ခံဝင်ကတိထုတ်ခိုင်းနေပါတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးလဲဒေါအောင်ဆန်းစုကြည်ပြောတာကတော့
ကျွန်တော်တို့ကိုယ်တိုင်နိုင်ငံရေးလုပ်နေပြီးတော့ခြားတယ်နိုင်ငံရေးမလုပ်ရဘူးဆိုတော့သိတော့မဟုတ်တော့ဘူး။အဲ့ဒါလည်းကျွန်တော်နားမလည်ဘူး။ဒီတော့ကလည်းအစိုးရကဖွဲ့ဝင်နေတယ်နိုင်ငံရေးလုပ်လို့ဖွဲ့ဝင်ဖြစ်နေစိုးရဖွဲ့ဝင်ဖြစ်နေတာပေါ့။အဲ့ဒါခြားလူတွေကြတော့နိုင်ငံရေးမလုပ်ရဘူးဆိုတော့ဒါသိတော့ခြေနောက်မှာအဲ့ဒါတော့ကျွန်တော်ကအញ្ញံဆုံးပြောင်းနေနေတာပါ
ပြပရောက်မြန်မာတွေတဲကပညာရှင်တွေကိုပြန်အကူအညီပေးစေချင်တာတွေရှိပါတယ်။ချိတ်ဆက်လှုပ်ဆောင်ဖို့လည်းစီစဉ်နေပါတယ်လို့ဒေါ်စုကပြောပါတယ်။ကျွန်
တော်တို့ငန်းချောက်သွားတဲ့ဆရာမင်းလှုပ်အောင်ကျွန်တော်တို့ပြုချင်ပါတယ်။အဲ့တော့ပေးနိုင်တဲ့လှုပ်အားနဲ့ကျွန်တော်တို့လိုအပ်တဲ့လှုပ်အားနဲ့ကိုယ်ပြင့်ဖို့အဲ့လိုအစီအစဉ်ကိုလှုပ်ဖို့ဆိုတော့ဆရာမင်းတွေနဲ့လည်းကျွန်တော်ဆွေးနွေးထားပါတယ်။ပြီးတော့ကျွန်တော်တို့လိုအပ်ပေးချင်တဲ့ဆရာဝန်များက register ခုလုပ်ထားဖို့ပေါ့နော်။နာမည်ပေးထားပြီးတော့ပေးလို့အပိချင်တယ်ဘယ်တော့ပေးနိုင်လဲဥမာတနေ့ကိုတနေ့ကိုတလလသာပြောလို့ပြမယ်သာပြောလို့ပြဆိုမလို့ပြချင်တာလေဒီချိန်ဘက်ကလို့ပြချင်တာလားဒါဟုတ်ဟိုဂိတ်ကိုလို့အနေနဲ့တောင်းပြလို့ပြမယ်မှာတလတလလဆိုပြောအလို့အပိမယ်လို့အပိချင်အဖြစ်တိတိယကဒီနာရီကိုလို့အပိရတယ်ဒီမကဘူးအဲ့ဒီကဆရာမင်းလေးကိုလည်းသူတုံ့ပြန်ရရောက်တာပေါ့နော်သူတို့လည်းထွင်ပြီးပြန်ရရောက်အမျိုးမျိုးပေါ့အဲ့တော့တရားရတဲ့ချိန်ဆက်ပြီးလို့ထားမျိုးဆိုရင်လည်းကောင်းပြီ
မြန်မာနိုင်ငံနဲ့ကတဘာဝတရားစာတအရေးနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်ပြောဆိုတာကတော့
တရားစာတဘောကျွေးဝါးလေဆိုပြီးတော့အဲ့ဒီဟာကိုရှင်းလင်းနေတာကျွန်တော်မြင်ကြတယ်ကျွန်တော်ရဲ့တန်ဖိုးရှိဆုံးတရားစာတကတော့လူတွေပဲကျွန်တော်တို့လူတွေတန်ဖိုးရှိတန်ဖိုးရှိဒီဘဝမှာချမ်းသာဆုံးနိုင်ငံတွေကျလာကျွန်တော်တို့ဒေသမှာဆိုရင်စင်ကာပူပေါ်ပါရှိတယ်နိုင်ငံရဲ့ဒီတွေတို့လူတွေတို့ပြည်သူတွေဆောင်ရွက် capacity building နဲ့တို့ကဘုဆွတ်တလုံးမှာပါရှိတယ်သူကပြည်သူသူရနိုင်ငံကြီးတွေလည်းတခါတည်းဝိုင်းဝိုင်းနေနေတာဝိုင်းဝိုင်းနေနေပြီးတော့ဒါပြည့်သူရဲ့ဒီမှာပါနံမှုပေါ့မန်မန်ကြီးရာရဒီမှာပါနံမှုလည်းပါနေတာပြီးတော့သူစီးပွားရေးတွေကခိုင်ခိုင်မြဲမြဲဖြစ်အောင်လုပ်နေတယ်ပေါ့သူတို့ရဲ့လူကြွက်ရတဲ့လူမျိုးစုတွေကိုစီးလုံးညီညွတ်အောင်ထားနိုင်တယ်တိတ်ဟာတွေလည်းတည်ခဲ့တာကျမတို့လည်းဒီလိုနိုင်ငံကြီးတွေကြားထဲမှာကျမတို့နေရတယ်အင်းဒီကတက်တက်ခဲအယူကတက်ခဲနော်ဆောင်းဒီစီတူလုံးကကျမတို့ရဲ့တူတန်ကိုကျမတို့ရဲ့ချမ်းသာတယ်အဲတော့ကျမတို့ရဲ့ဒီကြားထဲမှာနေပြီးတော့ရုန်းကန်နေတာ
ကုလသမဂ္ဂအတွင်းမှုချုပ်ကိုဖီအနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်အပေါ်ဆန့်ကျင်ကန့်ကွက်မှုတွေနဲ့ကြုံနေရတာနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်ကတော့အခုလိုသုံးသပ်ပါတယ
်ရခိုင်ကိစ္စနဲ့ပတ်သက်လို့ပြောရမယ်ဆိုရှင်ဒီဘက်ကတော့ကိုမလီနေပြတဲ့ဒီကျမတို့ကိုဖီအနန်ကော်မရှင်ကိုဆန့်ကျင်တဲ့လူမျိုးရေးမှသာရေးတာနိုင်ငံရေးကျေးဇူးတင်ပါတယ်ကျမတို့အဲ့ဒါအင်ဂျာမဝင်းနေတယ်ကိုရဲ့အဖွဲ့အစည်းရဲ့နိုင်ငံရေးအဖွဲ့အစည်းရဲ့ကျိုးကြည့်ပြီးတော့ကျမတို့နိုင်ငံလုံးရဲ့အတွက်လုပ်နေတဲ့ကိစ္စတူကိုမအောင်မြင်ခြင်းနဲ့ပေါ့ဒေသရေးထားလိုက်ဆိုတာဖြစ်တယ်မှာပေါ့အဲဒါကြောင့်မို့ကိုကြီးရဲဆိုတာကိုချင်းချင်းနဲ့ကားတယ်အောင်ပြောဒီလိုကောင်းရှင်ဖွဲ့ရတယ်ဆိုတာပါအမချင်းလို့ရှိပြောရမယ်ဆိုရင်ဒီကောင်းရှင်ဖွဲ့လိုက်ဖွဲ့လိုက်လို့လေကျမတို့ OIGN လို့ Human Rights and Appeal Resolution မတင်တော့ဘူးလို့ဆိုရတယ်ပါတယ်ဒီအဖြစ်မှာလည်းကျမတို့အခုဒီတက်ကမြန်မာဟိုဘာပြောလို့ဘာနေတိုင်းတိုင်းယုံတန်နေရခေစားချက်ဒီနေ့တော့တက်ပါတော့ဒါကဟာဟိုကျွားလို့ရေလူပေါင်းမှုတွေထဲမှာကောင်းရှင်ခွဲပြောမှုတွေဒါမှချီးရအောင်ဒီအေးရဲ့ဖြစ်ပေါ်လာတဲ့ခေစား
အခုကြားခဲ့ရတာကတော့အမေရိကန်ပြည်တော်စုမှရောက်ရှိနေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့နယူးယောက်မြန်မာမိသားစုတွေနဲ့တွေ့ဆုံစဉ်ပြောကြားချက်တွေကတချို့ကိုကောက်နှုတ်စီရင်ခံခဲ့တာဖြစ်ပါတယ်။စာသားအပြည့်အစုံအတန်ဖိုင်အစအဆုံးနဲ့ဗီဒီယိုအစအဆုံးကိုတော့ VOA မြန်မာပိုင်းရဲ့ website စာမျက်နှာဖြစ်တဲ့ www.burmese.voanews.com ဆိုတဲ့ website စာမျက်နှာမှာကြည့်ရှုနားဆင်ဖတ်ရှုနိုင်တယ်လို့ကျမတို့ရဲ့ VOA မြန်မာပိုင်း Facebook လူမှုကွန်ရက်စာမျက်နှာမှာလည်းကြည့်ရှုနားဆင်နိုင်ကြပါတယ်ရှင် VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်ဒီကနေ့ကတော့ရွှေဝါရောင်တော်လှန်ရေးလို့သိနေကြတဲ့ဗ
ဗုဒ္ဓဘာသာတန်ဃာတော်တွေမြေတာပို့စီတန်းလမ်းလျှောက်ကြွချီခဲ့ကြတဲ့လှုပ်ရှားမှု၉နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်ပါတယ်။ဒီနှစ်ပတ်လည်နေ့အထိမ်းအမှတ်အဖြစ်ရန်ကုန်တိုင်းသင်္ကန်းညွတ်မြို့နယ်မှာရှိတဲ့ဓမ္မပီယာကျောင်းတိုက်မှာတန်ဃာတော်အများစုပါဝင်တဲ့အခမ်းအနားတစ်ခုပြုလုပ်ပါတယ်။ဒီနှစ်ပတ်လည်နေ့အထိမ်းအမှတ်လုပ်ရတဲ့ရည်ရွယ်ချက်နဲ့လွန်ခဲ့တဲ့၉နှစ်၂၀၀၈ခုနှစ်တုန်းကနိုင်ငံရေးအခြေအနေတွေနဲ့ဒီကနေ့အခြေအနေတွေအပေါ်မှာတန်ဃာတော်တွေရဲ့အမြင်ကိုသိရအောင်လို့ရွှေဝါရောင်လှုပ်ရှားမှုဥဆောင်တန်ဃာတော်တစ်ပါးဖြစ်တဲ့ဆရာတော်ဦးပန္နဝင်သားကိုကိုကြကြောသိန်းကဆက်သွယ်မေးမြန်းတဲ့အခါမှာတော့ဆရာတော်ကအခုလိုစပြီးမိန့်ကြားပါတယ်
။အဲ့ဒါလက်ရှိလိုအပ်နေတဲ့ငင်းကြီးညာဆုံးရရှိလို့ဒါပြောရဖြစ်နေတာကြာဖိုင်မို့ပြင်းစစ်ပေါ်တွေပါ။ဒါကြီးကနိုင်ငံသက်တဲ့နိုင်ငံကြီးတွေမရှိဖို့လွတ်ပြီးဖို့နောက်ကလေးတွေနဲ့ဘုံလုံးလေးလုံးအလေးသိနေကြတဲ့ပြည်သားပြည်သားကြီးအဲ့ဒီကြီးကြီးနဲ့လောက်တဲ့
ဒီမှာဖေအရှင်ဖျားတို့လွန်ခဲ့တဲ့၉နှစ်ရွှေဝါရောင်လှူရှားမှုမှာအရှင်ဖျားတို့တန်ဃာတော်တွေမေတ္တာပို့ကြွချီခဲ့ကြတယ်။အဲ့ဒီအချိန်တုန်းကအရှင်ဖျားတို့စိတ်ဆန္ဒထဲမှာမြုံမှန်းခဲ့တဲ့ရှိခဲ့တဲ့အခြေအနေတွေဒီနေ့ခေတ်ဒီနေ့အချိန်မှာအရှင်ဖျားဒီနေ့ကြည့်တဲ့အခါမှာအတော်များများပြည့်နေပြီလို့အရှင်ဖျားအဲ့လိုမြင်ပါသလားဖေ
။နိုင်ဒီတွေကတကယ်ပတ်နေကြတာကာဖီတွေတောက်သူကြတာရှိတယ်။မဖောင်းခွန်ရွှေဝါရောင်မှာလည်းတောက်သူကြတာရှိတယ်အဲ့ဒီတော့တောက်ဆိုပဲလို့ဟာရမှာပတ်သက်ပြီးတော့ဒီရေစစ်တွေအပြည့်အဝဓာတ်ရတာကမရသေးဘူး။ဘယ်လိုကြလဲလဲတစ်ခုတစ်ခုကကြားရမှုတွေနေနဲ့အပြည့်အဝရရှိတာကိုသိရတယ်ပေါ့။အခုလည်းဒီဘယ်ဆိုရလဲတက်တယ်ပေါ့။ကျော်လာနေပတ်သက်ပြီးတော့အထူးစီမံကိန်းတစ်ခုရေးဆွဲပြီးတော့မလုံလောက်လို့ဆိုရင်မြန်မာနိုင်ငံကရှေ့ဆက်ပြီးတော့တိုးတက်မှုတွေကနှိမ့်ပေးနေအောင်မှဖြစ်တယ်ဆိုတော့အဲ့လိုလည်းပြရတာပေါ့
တင်ပါဖေဒီကနေ့အစိုးရအဖွဲ့အပြောင်းလဲဖြစ်ပြီးတော့တိုင်းပြည်ကိုအစိုးရသက်အုပ်ချုပ်နေတဲ့ကာလမျိုးမှာရှင်ဖျားတို့တန်ဃာတော်တွေအနေနဲ့လွန်ခဲ့တဲ့၉နှစ်ကတည်းကစရင်ရှင်ဖျားတို့အနေနဲ့တိုင်းပြည်အပေါ်မှာကိုယ့်ရဲ့တကားရဲ့အနာဂတ်အပေါ်မှာအခုအချိန်ဟာပို့ပြီးတော့အကောင်းမြင်မျှော်လင့်ချက်တွေရှင်ဖျားတို့မှာရှိနေပြီလို့ပြောနိုင်ပါသလားဖေအ
ဲ့လိုပြောနိုင်ပါတယ်ဒါကြောင့်လည်းဆိုလို့ရှိရင်တော်တော်လုံးမရှိနေတဲ့ဒီပုံပုံတက်တက်ဒီနိုင်ငံကြီးတွေကနေကြလာရပြီးတော့ဒီမှာတို့အစိုးရချင်းဆက်ဆံရေးတိုးတက်လာပါလိမ့်။နောက်ပြီးတော့အဲဒီအပြင်နေပြီးတော့ဝိုင်းပြီးတော့အန်ဂျီရီကနေပြီးတော့စပေါ်လို့ဒီပြည်ထဲမှာမြင်လို့အကြေကြေးနဲ့ပတ်သက်တဲ့သင်တန်းတွေစာမေးတွေဒီမှာရှိနေတဲ့လူငယ်တွေနဲ့အော်အားနေပြီးတော့ဟိုစာမေးဖြစ်စေဆက်ဆက်ရှိတဲ့ကောင်းတဲ့ဘက်ကလည်းကောင်းတဲ့ဘန်းစင်နဲ့ကောင်းတဲ့နိုင်ငံလေးကိုပြောနေရဘူးအဲတွေ့ရတာပေါ့နော်အဲ့လိုတွေ့ရတဲ့နေသားလေးတွေတွေ့ရတယ်ဆိုတော့လုံခဲ့တဲ့ပိုးလေးတော့အဲ့ဒီလိုအခုလေးတွေကမတွေ့ကြရဘူးအခုကျတော့ဒီသင်္ကန်းတော်များများလည်းဒီနေ့ကပြီးတော့ပို့ကြတာရှိတယ်အဲ့ဒီသင်္ကန်းတွေထဲမှာသုဒ္ဓဗျာသုပေါင်းကအခက်နဲ့သင်္ကန်းတွေကတာဝန်လာတာတွေ့ရတဲ့အတွက်ကြောင့်ဒါခင်ဗျားတို့ဆိုရအောင်တန်ခါရရတော့ဒါတန်းကြီးအတွက်အဲ့တော့အမေသာရှိတဲ့အသေးလေးကိုခံစားနေရတယ်လို့အဲ့လိုနေရတာတွေ့ရတယ်ပေါ့နော်
ဒါကတော့ရွှေဝါရောင်တော်လှန်ရေး၉နှစ်မြောက်နှစ်ပတ်လည်နေ့နဲ့ပတ်သက်ပြီးဆရာတော်ဦးပန္နဝင်သားကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်။ဒီကနေ့အခမ်းအနားကိုတော့နေ့လယ်၁၂နာရီကနေ့တနာရီအထိဓမ္မပီယာကျောင်းတိုင်မှာကျင်းပပြီးတော့အခမ်းအနားတက်ရောက်တဲ့တန်ဃာတော်တွေနဲ့လူပရိသတ်တွေစုပေါင်းပြီးရွှေတကုံဖျားပေါ်မှာငြိမ်းချမ်းရေးဆုတောင်းပွဲတစ်ခုလည်းလုပ်ခဲ့ကြပါတယ်။ဒီကနေ့အခမ်းအနားကိုတော့ရွှေဝါရောင်တော်လှန်ရေးဦးဆောင်တန်ဃာတော်တွေဟာ1990ပြည့်နှစ်ပတ္တနိကုစနကန်ဆောင်ပွဲမှာပါဝင်ခဲ့တဲ့တန်ဃာတော်တွေတက်ရောက်ခဲ့ကြပါတယ်။ရွှေဝါရောင်လှုပ်ရှားမှုကိုအဲ့ဒီအချိန်တုန်းကစစ်အစိုးရကအကြမ်းဖက်ပြီးနှိမ်နင်းခဲ့တာဖြစ်ပါတယ်။အဲ့ဒီဖြစ်ရအတွင်းတန်ဃာတော်အများပြားထိခိုက်ဒဏ်ရာရခဲ့ကြသလိုအကျဉ်းချခံရသူတွေလည်းရှိပါတယ်ရှင်။ဆက်ပြီးတော့သတင်းလွှာတစ်ပုဒ်ကိုတင်ပြပေးကြပါမယ်။ရှမ်းပြည်တိုင်းရင်းသားတွေကိုတိုင်းရင်းသားလူမျိုးစုတစ်ခုဖြစ်သတ်မှတ်ပေးဖို့နဲ့ရှမ်းပြည်ပြည်နယ်တစ်ခုဖြစ်သတ်မှတ်ပေးဖို့စကိုင်းတိုင်းဟ ோம் လင်းမြို့မှာဒီကနေ့ဆန္ဒပြတောင်းဆိုကြပါတယ်။27ရာစုပင်လုံးပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာတင်ပြတောင်းဆိုခဲ့တဲ့အတိုင်းစကိုင်းတိုင်းနဲ့ကချင်ပြည်နယ်တွေကရှမ်းပြည်လူမျိုးတောင်းတဲ့ချီဆူဝေးပြီးတော့ဒီကနေ့နေ့လယ်တနာရီကျော်အထိဆန္ဒပြတောင်းဆိုခဲ့ကြတာပါ။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မအေးမှာသတင်းပေးပို့ထားပါတယ်ရှင်။
အင်းအတောင်းတဲ့ချီရှိတဲ့ရှမ်းပြည်လူမျိုးတွေဟာဟ ோம் လင်းမြို့မှာဆန္ဒပြခဲ့ကြတာပါ။ဒါကြောင့်သူတို့ဆန္ဒပြတယ်လဲဆိုတာကိုတော့ရှမ်းပြည်လူငယ်ကွန်ရက်ကတာဝန်ရှိသူတဦးဖြစ်တဲ့စ
ไซส์แซมตัวเองก็คุณรู้เปล่าเปล่าเลยจันนโรชานิลิโยรีก็นักโกก็มาปงเตียนแล้วไม่ใช่ตัวชานิโซเรอุตส่าห์ชิมันเลยไม่ได้ยาวแต่ช่างก็เช่นเดียวกันมาแต่ช่างก็สกายได้แค่มาแต่ตัวขันห้าแล้วบ่มาปงเตียนมาเลยไปพัฒนาลงมาจันนโรช่างตัวยี่เท่เลยอุตส่าห์มาปงเตียนฐานะกันนี่คือมาช่างประมาณลุยเลยช่างประมาณลุยยี่ปีเดียวนอกไปยังช่างประมาณสิบบาทเลยตัววิโรประมาณลุยเป็นน้อยเลยจันนโรว่า ก็ยังสามีเตียงเตียงเนี่ยอุตส่าห์กูเลยมาเตียงเอาเตียงอะไรขาดเราเอาไปมาจันนโรลุยโยรีก็จะเวชโจโจต้องบุญนะบุญเราค่ะแต่ก็มาลุยโยอาชีพเนี่ยเป็นมาบุญจีมีเรามาประมาณสี่กงยาแล้วบ่แต่เพื่อการเกษตรที่เนี่ยเรามาชีนี่ได้ใช่ไหมดูดีแล้วในการเอาสูตรเลยยังอันนั้นเจ้ามือเดียวจ้างอ๋อลุยโยอันนี้มาไม่ใช่ได้จ้างอ๋อก็จันนโรก็ปีเนี่ยว่ากูยังเนี่ยมีมาเนี่ยตอนเนี่ยกูว่าชั้นลุยโยมาเสียดลูกกูยังเนี่ยมีกูเลยปีนี้เลย พวกเชื่อข่าวเราขันยาเรนี่ทำอยู่มาเช่นนี้เลยเออเราจะได้ข่าวจากจันนโรว่าลุยโยเป็นเลี้ยงเจ้าเนี่ยมีอะไรเจ้าในเรนี่ทำอยู่ในเช่นนี้เลยทุกอย่างเลยเจ้าเงี้ยจ้ารอจันนโรไม่ใช่เดียวกันเลยมาอย่างที่นิยายนี่แหละค่ะมาจันนโรชั้นนี่มีตั้งยินดารีอาลงกูจ้าจันนโรได้ลายชั้นนี่มีตั้งยาพุ่มชูดูได้ยี่ปาดีโอกาสสั่งที่เอางานนี่ดีจ้ะจันนโรชั้นนี่กินเนี่ยชั้นนี่ลุยโยแต่ยังเว้นตั้งมาปีไหนอีกูต้องสู้กันเลย
ตัวจังสุเจติการ์โรชั้นนี่ลุยโยแต่ยังเว้นตั้งมาปีไหนอีกูต้องสู้กันเลยตัวจังสุเจติการ์โรชั้นนี่ลุยโยแต่ยังเว้นตั้งมาอีชั้นนี่ปีไหนยาสีเฟดเรดิโมกราซีในงานพิบอลายีปีเราสู้เงี้ยเงี้ยนี่ละกันนั่นเสียดียาสูบเป็นเราเอาในยี่สาเลยเช่นลีเจกูต้องสู้กันใจลุสวาเลยก็เช่นปีนี้เนี่ยสกายได้มาในไทยนี่เลยชั้นนี่ลุยโยเลยปูบังปาวเวลาจ้าเลยด้วยลุยอากาศโซยากูต้องสู้ทาราเดปูมีอะไรลุเลสเซบจอบยาวาเลยจันนโรดียาสกายได้เนี่ย ဒီမြန်မာနိုင်ငံဒီကျွန်တော်တို့အရှိတ်အချမ်းခေါ်တာပေါ့အဲ့ဒီဘက်ကဆိုရင်ဗမောက်ပြည်လဲဘူးမိုးညင်းမိုးကောင်းမြစ်ကြီးနာအဲ့ဒီဘက်ကဆန်ဒီကျွန်တော်တို့ညီကိုတွေလာကြတယ်က
ြအစိုးရဘက်ကတော့တရားဝင်ဆန္ဒပြပွဲဖြစ်တဲ့အတွက်လူအင်အားရှော့ခိုင်းတာကလွဲရင်တခြားတားဆီးတာကန့်ကွက်တာတွေတော့မရှိဘူးလို့ဆိုပါတယ်
ဒီအစိုးရဘက်ကနေပြီးတော့မှတုံ့ပြန်မှုကတော့ဘာမှမရှိဘူးကြ။ဒီအောင်စီငင်းချိုင်းညီလာခံအောင်ရမည်လို့ပဲအောင်ရမည်လို့ပြင်ထားတဲ့ဥစ္စာကိုအဲ့ဒါ20ရာစုပြင်လုံဆိုတဲ့စာကြောင်းကလေးထည့်ခိုင်းတာလေးပဲရှိပါတယ်။ပြီးတဲ့အခါကျတော့လူရင်အားကိုကျွန်တော်တို့3000လို့ပြင်တာကို1000ကျွဲဆော့ချခိုင်းတယ်။အဲကျွန်တော်တို့လည်းလက်ခံပါတယ်။အနေနဲ့အရရမှရှိတဲ့ချမ်းမြေတိုင်းရင်းသားတွေစုလာတဲ့အခါကျတော့လူရင်အားကကျွန်တော်တို့က1000ကျွဲလို့တတ်မှတ်ထားပြီးနေလို့အော်တားမရပဲနဲ့4000လောက်ရောက်သွားတာတော့ဒါကတော့မတတ်နိုင်တော့မတတ်နိုင်ဘူးပ
ြရှမ်းပြည်လူမျိုးတွေဟာကချင်းပြည်နယ်ထဲမှာအများဆုံးနေထိုင်ကြပြီးမကြခဏဆိုသလိုကချင်းပြည်နယ်ထဲမှာပေါ်တာဆွဲတာတွေဖမ်းဆီးတာတွေရှိနေတာကြောင့်လက်နက်ကင်အဖွဲ့အစည်းတွေနဲ့ပဋိပက္ခတွေဖြစ်ပွားလေရှိပါတယ်မကြသေးခင်ကကျင်းပခဲ့တဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံမှာတော့ရှမ်းပြည်လူမျိုးတွေကိုတရားဝင်လူမျိုးဖြစ်သတ်မှတ်ပေးရေးကိုတောင်းဆိုခဲ့တာဖြစ်ပါတယ်ရှင်
မရေးမှာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်တနင်္ဂနွေနေ့ညနေခင်းအတွက်သတင်းနဲ့သတင်းဆောင်ပါတွေကတော့ဒီလောက်ပါပဲအခုကြာနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တင်ကီထိုက်ကတက်လှည့်ကြီးညာပေးပါမယ်ရှင
်အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့ဒေါန်ဆန်စုကြည်ဟာစနေနေ့ညပိုင်းမှာတော့ဟာဗတ်တက္ကသိုလ်ဟာဗတ်ဖောက်ဒေးရှင်းကချီးမြှင့်တဲ့2016ခုနှစ်လူသားချင်းစာနာမှုဆိုင်ရာဆုကိုလက်ခံရယူပါတယ်ဒီစုကိုလက်ခံရယူခဲ့တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကလူသားတွေအတွက်လောကကြီးမှာတာရူညီမျှရှိရေးတိတ်ကိုအရေးကြီးပါတယ်လို့ပြောဆိုခဲ့ပါတယ်ရှင်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာမနေ့စနေနေ့ညကပောက်ကွဲမှုဟာဆိုရင်ရွေးချယ်ရှိရှိလှုပ်ဆောင်မှုဖြစ်ပြီးလူ29ဦးဒဏ်ရာရခဲ့တယ်လို့နယူးယောက်အာဏာပိုင်တွေကပြောဆိုပါတယ်။စီးရီးယားအစိုးရစစ်သားတွေတေဆုံခဲ့ရပုံရတဲ့အမေရိကန်တို့ရဲ့မှာယွင်းဘုံကျဲတိုက်ခိုက်မှုလို့ယူဆရမှုကိုတုံ့တက်ဖို့မနေ့စနေနေ့နောက်ပိုင်းမှာရုရှားကကုလလုံခြုံရေးကောင်စီအရေးပေါ်အစီအစဉ်ဝေခေါ်ယူခဲ့တဲ့ပေါ်ကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီးကအပြင်းအထန်ဖြစ်တင်ပြောဆိုခဲ့ပါရရှင်
။တရင်ချင်းချုပ်ကိုမတ်တိန်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါရရှင်။တနင်္ဂနွေနေ့ညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။ဆပ်ပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Vitek Zonier ဖြစ်ပါရရှင်။ကျမကစုမုံမှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါရှင်။VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်
This program has come to you from the Voice of America, Washington.